ပိုင်းနေအတွင်းဒေါ်လာနဲ့လဲတဲ့နေရာမှာကျပ်ငွေတန်ဖိုးတိတိတသာကျဆင်းနေတာကြောင့်ပြပကလောင်စာဆီတင်သွင်းပြီးအသုံးပြုနေရတဲ့မြန်မာနိုင်ငံမှာဓာတ်ဆီနဲ့ဒီဇယ်ဈေးတွေလည်းတရေရေတက်လာနေတာပါ။အဲဒီလိုဓာတ်ဆီနဲ့ဒီဇယ်ဈေးတွေတနည်းအားချင်းရဲ့အကျိုးသက်ရောက်မှုဘေးရဟာတက္ကစီအငားရင်မောင်းတဲ့သူတွေအပေါ်ချက်ချင်းရိုက်ခတ်နေတာပါ။စီဈေးတွေတက်ပေမဲ့ခီးစရီထံကရင်ငားကပိုတောင်းလို့မလွယ်ကူကြောင်းပြောလာသူကတော့ရန်ကုန်မြို့မှာအငားရင်မောင်းနေတဲ့ကိုသိန်းစောဖြစ်ပါလေ။
ဒီနေ့တက်လိုက်တော့ခီးတယ်ရင်ကြီးရနေပြီးတော့တစ်ဖက်တောင်းလို့ကတော့ခက်ခက်တယ်ကွာ။ခီးတွေကလည်းဒီဟိုမှာ2500ခီးဆိုလို့ရှိရင်3000မပေးနိုင်ဘူးကွာ။2500ပဲတော့ပုံသွားတာပေါ့နော်။အဲ့တော့ဟိုအားရင်သမားတွေကခီးသေးအကြီးတက်ပူပြီးတော့ခုလိုပုံစံမျိုးတက်ရင်တော့မှပဲသူကအရင်ကဆိုလို့ရှိရင်3-4000လောက်ရတယ်ဒီလေ4000ဝက်လောက်ရ5000လောက်ရတဲ့ခါကြီးကမရတော့ဘူး။မရတဲ့ခါကျတော့သူကဘလို့ကောင်းလဲဆိုစိတ်သွက်ချီရမကြိုက်တော့တကယ်လို့ဟိုအုံနာကြီးပြရမယ်ဟိုပြရမယ်လူတွေဆိုလို့ရှိလို့ရှင်ကိုမကြိုက်တော့ဆိုလို့ရှင်ဟိုပတ်ပြီးတော့ဧည့်တွေကိုရှာတာမျိုးမလုပ်လို့မရပဲနဲ့ရက်နာပြီးတော့ပဲရက်ပြီးတော့ပဲစောင့်ပြီးတော့အဲဧည့်တွေရှာတဲ့ပုံစံမျိုးပေါက်လာတယ်ဒီနေ့နည်းနည်းတက်လာရင်တော့ကျွန်တော်အမြင်တော့တစ်ထောင်သားဝင်းကြီးဆိုရင်တော့တစီယာကြီးသမားတွေကခဏတော့နားထားမယ်ဟိုမြင်တယ်လေ
တက်စီနဲ့ဒီဇယ်တွေဈေးတက်နေပြီမဲ့တန်းဝင်နဲ့မောင်းတဲ့အငားရည်တွေကတော့သူတို့လိုတမယိုးကြဓာတ်ဆီနဲ့မောင်းတဲ့သူတွေလည်းအလုပ်ပိုဖြစ်နေသေးတယ်လို့လဲကိုသိန်းစောကပြောပါတယ
်။နောက်ပြီးတော့စီစေးကလည်းဘယ်လိုခေါ်မလဲတချို့ကျတော့ gas ဆီရှိတယ်လို့ကတော့အာတော့တော့ဆွဲနိုင်တာပေါ့နော်။အဲ့လိုမျိုးတော့တချမ်းကြီးတော့ရှိတယ်။ gas သမားကတော့ဖတ်ပြီးတော့ဆွဲပြီးတော့ကြီးတယ်ရှာနိုင်တယ်။စီသမားကတော့ခက်ခဲရှိတယ်ပဲမရှာနိုင်တော့ဘူးပေါ့။အဲ့လိုမျိုးတော့ရှိတယ်။ဒီလောလောဆယ်တော့ကျွန်တော်တို့ပမာပြီမှာအဲ့ gas ဆိုတာလေအဲ့ gas ကတော့သူကတော့အဲ့ဒီဒီမှာ3,000-20,000လို့ပြီးပြီးတော့အဲ့တော့ partnership ပုံစံမျိုးနဲ့ဒီလိုပေါ့သူတို့ကခေါ်ပြီးသူရဲ့ application ပေါ်မှာခေါ်ပြီးတော့သုံးတဲ့အားတွေရတဲ့ဆိုရင်တော့အဲ့အားတွေကတော့နည်းနည်းလေးတော့ကြိုက်တယ်ပေါ့နော်။ဒါပေမဲ့သူကလည်းတချို့တတိယမားတွေကလည်းမကြိုက်ကြဘူး။ဒါပေမဲ့သူကြီးပဲလည်းအားကိုးလို့မရဘူး။အပြင်ကအောက်တိုက်ပေါ့အဲ့ဒီလမ်းပေါ်မှာတားတဲ့ခီးတွေနဲ့ကြက်နဲ့တွဲပြီးတော့တွဲပြီးသုံးရင်တော့နည်းနည်းလေးတော့အရင်ကလည်းတော့ဟိုမရှိပေမဲ့အဲငွေလေးတော့နည်းနည်းလေးတော့ပူပြီးခံတာလေးတာပေါ့နော်အချို့ခီးတက်စီသမားတွေကတော့မကြိုက်ဘူးပေါ့ဘူးဆိုလို့ရှိလို့ရှင်စီသေးရအဲဓာတ်ဆိုင်ကိုတက်လာတဲ့အတွက်ကတော်တော်လေးကိုစိုးတယ
်မြန်မာနိုင်ငံကထွက်တဲ့ရင်းနှီးတဲ့သဘာဝတန်ခွေမျိုးစုံကိုထိုင်းတရုတ်စတဲ့အင်းကြီးနိုင်ငံတွေကိုထွက်သမျှအကုန်တင်ပို့ရောင်းချနေတာပါဒါပေမဲ့မြန်မာနိုင်ငံမှာအထုံးပြနေတဲ့လောင်စာဆီတွေကရောဘလို့ရောက်လာကြတာပါလဲမြန်မာနိုင်ငံကိုလောင်စာဆီတွေတင်သွင်းလာတဲ့အခြေခံသဘောတရားတွေကိုတော့ရန်ကုန်မြို့ကစီးပွားရေးသမားတဦးဖြစ်တဲ့ကိုမင်းမင်းကအခုလိုရှင်းပြပါတယ်
။စီစေးဒီရေးတက်တဲ့ကွာအဓိကတော့ကိုကြီးကသူကနှစ်ပိုင်းရှိတယ်ကိုကြီးကဒီကျွန်တော်နိုင်ငံသားအနေနဲ့ပြီးတော့တက်နေတယ်ဒီဒီမော့နဲ့ပယ်တဲ့ဒီကျွန်းတဲ့ကုန်တွေကတစ်ပိုင်းကျွန်တော်ဒီမှာစီဆိုင်မျိုးပြန်ပြီးတော့သူတို့ကပြန်ပေးတယ်ဒါပြင်းပြီးတော့ဒီကရောင်းချတဲ့လူတွေကတစ်ပိုင်းနှစ်ပိုင်းဖြစ်နေတယ်။ဘူတိုင်းပြင်းပြီးတော့တလိုက်ရောင်းနေတဲ့လူကတော်တော်ရှားတယ်အဲ့လိုမျိုးအဲ့ခါကျတော့ဘလို့ဖြစ်တယ်ဆိုတော့လူ၅ယောက်မှ၃ယောက်ကတော့ဒီကုန်တွေကြီးကပြန်ဝင်တာပဲလေဒီစိတ်ကြမ်းတွေကိုလောက်ကမ်းနေပြီးတော့သူကအစိုးရနေပြီးတော့သူတို့နိုင်ငံသားနေပြီးတော့ဒီတင်ရောင်းချခွင့်ကတယောက်ပေးထားတာဟုတ်ဒီအဲ့ရောင်းချခွင့်ဒီကနေဒီကိုပြန်ချက်တာဟုတ်အဲ့တော့ဘာဖြစ်လဲဆိုတော့အဓိကကစားတာကိုရအဲ့ဒီကုန်တွေတွေမဟုတ်ဘူးနိုင်ငံသားနေကိုဝယ်ရလူကကြတော့သူကဒေါ်လာဈေးဈေးတစ်ခုမှာသူကဒီနေ့1,000ပေါက်တယ်ဆိုရင်1,000ပေါက်တယ်ဆိုရင်1,500ဈေးနဲ့ဒီကောင်တွေကဟိုကလှုပ်ချလိုက်တာချက်ချလိုက်တာဒီကနေဘလောက်ဆိုပြီးတော့ချက်ချရည်သူကဒီမောနဲ့ကယ်လီလုပ်တာဒါလည်းပါသူကဘာလို့လဲဆိုတော့အဲ့ဒီမျိုးဝနေပြီးတော့ဒီကျတော့ရကုန်ပြည်နယ်ဆိုတဲ့အချိန်မှာတဲတဲ့ဒီစီတန်းနဲ့ဒီစီတောင်ရံထဲမှာတို့က join ရော95 issue ကို92ရောရော92ကိုပတ်ထုတ်ရောရင်ရောကြားတာပေါ့ကိုကြီးက
စီစေးတွေများတင်တာတဲ့ပုံများနေတာကြားတဲ့အချိန်မှာကြားခြင်းတလောက်ကြားမသွားတာတွေဟာစီးပွားရေးလုပ်ငန်းရှင်တွေကြောင့်ဖြစ်တယ်လို့လဲကိုမင်းမင်းကသုံးသပ်ပါတယ
်လိုကေကုန်တွေတွေကမချတာပေါ့ကျွန်တော်တို့ကလည်းအဓိကတနိုင်ငံဟိုဒီကြားနဲ့ရောက်တာကွာကျွန်တော်တလီတာကို၅ချက်တဲ့တစ်ချက်တဲ့ဆိုတာကကျွန်တော်တို့ပမာပြည်တွေကတန်ဖိုးမရှိတဲ့ခါကျတော့၅ချက်တဲ့ဆေးကဘလူးမာတာကိုမယူဘူးကိုကြီးကအဲ့တော့ဒါပေမဲ့တကားလန်ဈေးလုံးကြတော့ Super Fight Leader ဖြစ်သွားတဲ့ခါကျတော့တကားလန်ကိုကျွန်တော်တို့က50 100လို့တူဖြစ်ကုန်တာ။စီရတဲ့ဆိုင်ကြတော့လေကျွန်တော်တို့ကကားစီရနံပါတ်1စီတိုင်းနေဆိုရင်နံပါတ်1ရဲ့စီတိုင်းဆိုအနည်းဆုံး300ကို500ထောက်ကြားဖြစ်ကြတာဟုတ်။အဲအဲ့တော့တွက်ကြည့်ဖို့ကိုကြီးကဒီမှာဒီတောင်ဖို့ဖြစ်တဲ့ခါကျတကယ်တော့ကုတ်ကားကိုဝင်သွားတာမှာ900ဘူးလောက်ဝင်သွားတာလေ။ဒါပေမဲ့သူကရင်းနှီးဈေးပြန်ကြလဲဒေါ်လာဈေးပြန်ကြလဲစီတိုင်းတွေကမချဘူး။တက်ရင်က15ကျပ်တက်တာပြန်ချရင်9ကျပ်လောက်ပြန်ချတယ်။ပြောရကြပါလေခက်တာကလည်းရင်းနှီးဈေးတင်နေပြီးတော့တက်စီလက်ဆက်ရောက်လာမရှိဘူး။အစိုးရလည်းပြောတာကဒီ92တွေ95တွေကျွန်တော်တို့ဒီပေါ်တိန်တွေတို့ကဝယ်လောင်မယ်။ဒါနဲ့ဒီတက်စင်ကြီးတာစီကိုဝယ်လောင်လိုက်ရင်အဝိပြန်ထားတဲ့တွေသွားပါလို့ကအရှုံးပေါ်ပါမယ်။ဒါကြေရဂျီနာဇင်းကိုလောက်ပြီးမှ တက်စီနဲ့ဆက်ရုံပို့အဲ့ရတယ်ပြီးပြန်ထုတ်မှလာအဆင်ပြေကြမှာလေ
တက်စီနဲ့ဒီဇယ်ဈေးတွေဟာပြီးခဲ့တဲ့လလက်ရှိအချိန်နဲ့ဆိုင်ရင်တတိတာကိုဖျက်မြကျပ်40ကနေ50လောက်အထိတက်သွားတယ်လို့ဆိုပါတယ်အစိုးရကဈေးနှုန်းကန့်တတ်ထားတာမျိုးမရှိတဲ့အတွက်တဆိုင်နဲ့တဆိုင်ဈေးနှုန်းဟာလည်းကွာခြားနေတာပါအဲ့ဒီလိုလောင်စာဆီဈေးတွေတက်ပြီးပို့ဆောင်ရေးဈေးတွေတက်ကုန်တာကြောင့်အခြေခံစားသုံးကုန်ဈေးတွေလည်းမြင့်မားလာနေတဲ့အကြောင်းကိုမင်းမင်းကပြောပါတယ
်ဆန္ဒတွေကြီးချက်ပါသွားတဲ့အကြောင်းလေတက္စီသားမအရင်တော့က600ခီးရအခုချိန်မှာ1000ဖြစ်သွားပြီလေအဲ့လိုပြောအဲ့တော့ကစိုးရတစ်စီးကကျွန်တော်တို့အခြေခံစားသုံးကုန်ဒီအတူရတစ်စီးက400တွေအခု900ဆက်ဖြစ်လို့ဖြစ်အဲ့လိုမျိုးစံတော်မကျွန်တော်တို့ဒီစံကြောတော်မှာကျွန်တော်ဟိုပေါ်ချမ်းမွေးပေါ်တော့ကျွန်တော်တို့ရိုးတွေဆားတဲ့တာပယ်လူတွေဆားတဲ့စံတော်မှာကျွန်တော်အိတ်ကို900ဆက်တော့ပတ်သွားတယ်အခုဒရင်းဝဲအိတ်ပေါ်တော့ကျွန်တော်အရင်တော့400ကျော်ပေးရတဲ့ဟာကအခု900ကျော်လောက်ဖြစ်သွားတာပေါ့ဘာလို့လဲဆိုတော့ဒီအတိုင်းပါတယ်နဲ့တော်တော်ကြီးကိုကြောင်းနေဖြစ်သွားတယ်ပေါ့နော
်အခြေခံလူတန်းစားပြည်သူလူထုကတော့ကုန်စည်နှုန်းတွေတည်ငြိမ်တာကိုလိုလားနေကြတာပ
ါဆူရကနေပြီးတော့တိမ်ပို့ဆောင်ရေးပေါ့နော်အဓိကတော့စီစည်နှုန်းကြောင်းလုံနိုင်တော့ကုန်စည်နှုန်းကြမယ်လို့လည်းအခုမှထင်နေကြတယ်လေအဲ့လိုမျိုးပေါ့ကျွန်တော်တို့ဝင်လာတာတိုးတယ်အခုချိန်မှာဘာမှမဖြူလေအကုန်လုံးကလိုက်တက်နေတယ်ဆိုတော့ဟိုဈေးကြီးတစ်ခုပေါ့နော်ဒေါ်လာဈေးနဲ့တည်ငြိမ်စီကျင်တယ်ပေါ့အကုန်လုံးကတော့တာမန်လူတယောက်ကကိုကဘယ်လိုပြောမလဲဝင်ငွေလေးရှိတာမှန်တယ်ဒါပေမဲ့ဘယ်လောက်လာအောင်ဖြစ်နေ
မြန်မာနိုင်ငံအတွင်းနေစဉ်အသုံးပြုနေတဲ့စားတော့ကုန်ဈေးတွေအခုအချိန်မှာတက်တယ်ဆိုပေမဲ့အရန်ကြီးတိတာတဲ့နှုံးနဲ့တက်နေတာမဟုတ်သေးပါဘူးဒါပေမဲ့နိုင်ငံခြားကတည်သွင်းတဲ့ကုန်ပစ္စည်းနဲ့ဈေးဝါတချို့ဈေးတက်တာအဲ့ဒီနိုင်ငံခြားပစ္စည်းတချို့ပြည်တွင်းကဆိုင်တွေမှာပြတ်လတ်နေတယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်လာနေပါပြီလွန်ခဲ့တဲ့တစ်လလောက်ကစလို့ဒေါ်လာဈေးတိတိတောက်တာထိုးတက်နေတာကြောင့်ငွေလဲနှုန်းကိုမထိန်းချုပ်နိုင်ရင်လောင်စာဆီအပါအဝင်လူသုံးကုန်ပစ္စည်းအသေးအမွှားအစုံပြည်ပကတွင်းကုန်တွေအပေါ်မိခိုးအားထားနေရတဲ့မြန်မာနိုင်ငံမှာကုန်စည်နှုန်းတွေဆက်တက်နေဦးမှာဖြစ်ပါတယ်။လက်ရှိအတိုင်းဒေါ်လာဈေးတက်ပြီးလောင်စာဆီဈေးတွေလည်းအနောက်ကနေထက်ချက်မကွာလိုက်တက်နေနေဆိုရင်ကုန်စည်နှုန်းတွေတက်တိုင်းအများအားအထိနာလေးရှိတဲ့အခြေခံလူတန်းစားတွေမျောလင့်နေတဲ့ကုန်စည်နှုန်းကြမဲ့အခြေအနေနဲ့တော့ဝေးနေဦးမှာဖြစ်ပါတယ်ခင်ဗျာ။